ဖုကက်ပီနယ်ကတကဘာလုံးကလာတဲ့ယင်းနှိမ့်မြုံနံသူတွေနဲ့ကဘာလက်ခီးသွားတွေအများဆုံးလာနေတဲ့ပီနယ်ဖြစ်တာကြောင့်ကိုဗစ်ကပ်ရောဂါကင်းစင်ဆုံးဖြစ်မကြာခင်ပုံမှန်တိုင်းပြန်ပြီးတော့လည်ပတ်နိုင်ဖို့အတွက်ပီနယ်ထဲမှာရှိတဲ့ထိုင်းပြည်သူတွေသာမကနိုင်ငံသားတွေအတွက်ပါကာကွယ်ဆေးတွေထိုးပေးနေပါတယ်ဆိုပြီးပြောသွားပါတယ်။ဖုကက်ကဟိုတယ်နဲ့ခီးသွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းတွေမှာမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေအများဆုံးအလုပ်လုပ်ကြနေကြတာပါ။ချင်းရိုင်မှာဆိုရင်လည်းဈေးရောင်းဝယ်လုပ်ငန်းလုပ်နေကြတဲ့မြန်မာနိုင်ငံသားတွေများပါတယ်။ဖူးခက်မှာအလုပ်လုပ်ကြနေကြတဲ့မြန်မာနိုင်ငံသားတွေကိုဗစ်ကာကွယ်ဆေးထိုးကြတဲ့အခြေအနေကိုတော့ထိုင်းတောင်ပိုင်းမှာအခြေစိုက်တဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရဲ့တာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
ဖူးခက်မှာကတော့မနေ့ရက်တည်းကကျွန်တော်တို့အစပြုတော့ထိုးပေးနေပြီ။အဲသူတို့နေရာတွေကတော့အမျိုးမျိုးပေါ့။အဲဒီဖူးခက်မှာသူတို့အားလုံးပေါင်းဒီရွှေကြောင်းလုပ်သမားတွေအတွက်အဲလာပြီးတော့ဖေးထုတ်နေရတယ်ပေါ့လေ။အာနောက်ပြီးတော့အခုဆိုလို့ရှိရင်ထောင်နဲ့ချီတဲ့ဟိုဖေးထုတ်ခံတဲ့လူတွေကိုစီစဉ်ပြီးတော့အဲဒီမှာလုပ်ပေးနေ။အဓိကလုပ်ပေးတာကတော့အဓိကရှိတဲ့ကျန်းမာရေးဌာနအပါဝင်ပေါ့။ဒါကကျန်းမာရေးဌာနအပါဝင်အဲဒီစေနာဝန်ထမ်းမြန်မာကျွန်တော်တို့ကျွန်တော်တို့တမားရတဲ့အရဆိုလို့ရှိရင်ဟိုမှာအဖွဲ့ကြီးတွေဟိုလူလူအခြေအနေအဖွဲ့ကြီးတွေပုံစံတွေရှိရလေ
ဖူးခက်ဟာပင်နယ်ကမ်းခြေမြို့ဖြစ်တာကြောင့်ကဘာလက်ခီးသွားတွေလဲပတ်နိုင်ဖို့ဇူလိုင်လကစပြီးပြန်ဖွင့်ဖို့ထိုင်းဆိုရကပြင်ဆင်နေပါတယ်ဒါကြောင့်အခုလိုမျိုးကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုထိုင်းဆိုရကလှုပ်ဆောင်နေတာဖြစ်ပါတယ်ဆိုပြီးဦးမင်းဦးကပြောပါတယ
်ကျွန်တော်တို့ကြည့်ရတော့ဖူးခက်တခုပဲကျွန်တော်တို့ဖန်ကားဆိုလည်းမပါသေးကျွန်တော်တို့ဖန်ကားဆိုရင်ကျွန်တော်တို့ကဒီ9ရက်နေ့မှဒီကျွန်တော်တို့တက်ကပါမြို့နယ်မှာရှိတဲ့ခေအောသားပေါ့ကျူရအစုကြီးပါအာမနေကြတဲ့လူတွေကိုစင်ရင်သွင်းဖို့စပြီးတော့လုပ်ပါခဏနာပိုင်းတော့ကျွန်တော်တို့ချိန်မှာတော့ဖြစ်မယ်ဒါပေမဲ့ဒီစင်ရင်သွင်းတဲ့ဟာတော့ကျွန်တော်တို့ FD ကနေပြီးတော့အာဟိုနေမီကန်ဆက်မရေးဌာနဝန်ထမ်းတွေနဲ့အတူပူးပေါင်းပြီးတော့ဒီအလုပ်သမားတွေလာပြီးစင်ရင်သွင်းအောင်လုပ်လေအဲ့ဒါမျိုးဝိုင်းလုပ်ပေးဖို့ကျွန်တော်တို့စီစဉ်ထားတယ
်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်မြို့မှာတော့မြန်မာအပါအဝင်နိုင်ငံသားတို့သမားတွေကိုလည်းအိန္ဒိယနိုင်ငံကမှာယူတဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနေပြီဖြစ်ကြောင်းနယ်မြေကျန်းမာရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထိုင်းနိုင်ငံကနိုင်ငံသားတို့သမားတွေအနေနဲ့လူမှုဖူလုံရေးကျန်းမာရေးအာမခံချက်လုပ်ထားတဲ့တပ်တွေကစာရွက်စာတမ်းတွေနဲ့အတူအလို့ရှင်ကိုယ်တိုင်စည်ရင်းပေးပြီးကာကွယ်ဆေးထိုးနိုင်ပါတယ်ဂျွန်လ3ရက်နေ့တနေ့တည်းဖူးခက်တခုထဲမှာပဲနိုင်ငံသားတလို့တမ4000ကျော်ထိုးပေးခဲ့ပြီးဖြစ်ကြောင်းဖူးခက်မြို့နယ်အတွင်းတရားဝင်မှတ်ပုံတင်ထားကြတဲ့နိုင်ငံသားတလို့တမ28000ကျော်လုံးကိုကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံပိုင်းတွေကပြောကြားထားပါတယ်။နိုင်ငံသားသားအလာများတဲ့ပြည်နယ်တချို့မှာကိုဗစ်ကာကွယ်ဆေးထိုးမှုစတင်နေပြီမဲ့တခြားနေရာတွေမှာတော့ကြဲကြဲပြန့်ပြန့်မလုပ်ရသေးပါဘူး။ဂျွန်လ4ရက်နေ့ထိထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ38,200နီးပါးသေဆုံးသူ1,189ယောက်ရှိတယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ထားပါတယ်။နေ့စဉ်အတည်ပြုလူနာကလည်း1000ကျော်ရှိနေစေဖြစ်တာမို့ဂျွန်လ4ရက်နေ့မှာပဲ2600ကျော်ရှိနေပါတယ်ရှင်။